ရိုမီးယားဒုက္ခသည်48ယောက်ကိုပင်လယ်ပြင်တွင်မြမရေတပ်ကဖမ်းဆီးမိခဲ့တယ်လို့မြမအာနာဘန်နီကတောက်တာနဲ့မှပြောပါတယ်။တဟာရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြပြီးရိုမီးယားဒုက္ခသည်စခန်းတွေအတွင်းကနေထွက်ပြေးဖို့ကြိုးစားခြင်းနောက်ဆုံးဖမ်းဆီးရမိခြင်းလည်းဖြစ်ပါတယ်။ဒီဒုက္ခသည်တွေဘယ်နေရာကနေထွက်ခွာလာလဲဆိုတာအတိအကျမသိရသေးပေမဲ့သူတို့ဟာရိုမီးယားဒုက္ခသည်တွေအများစုရောက်ရှိနေရာမလေးရှားဒါမှမဟုတ်အင်ဒိုနီးရှားနိုင်ငံဘက်ကိုဦးတည်သွားနေကြတာလို့ယူဆရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကြက်တဲ့နေတဲ့ဒုက္ခသည်စခန်းတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေများလာတဲ့ရခိုင်ပြည်နယ်တို့ကနေထောင်နဲ့ချီတဲ့ရိုမီးယားဒုက္ခသည်တွေအသက်ဆုံးပြည်ကြီးဒေါလာကတဆင့်ထွက်ပြေးနေကြတာပါ။လူကုန်ကူးသူ၅ဦးပါဝင်ရိုမီးယားအမျိုးသားအမျိုးသမီး48ဦးကိုပင်လယ်ပြင်အတွင်းဗုဒ္ဓနေ့ကဖမ်းဆီးမိခဲ့တာလို့မြန်မာဒေသခံအရာရှိတွေက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကခန့်မှန်းထားကြတာပါ။ရိုဟင်ဂျာလို့ခေါ်တာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီလူတွေနေရာပြောင်းနိုင်ရေးအတွက်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လမ်းမရေးထိုးတာပြီးဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်။